မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့ရဲတွေကအရသာပြည်သူတွေပေါ်မှာမျက်ကမ်းလုံရန်ပြီးတပ်ဖြတ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့ပြင်းထန်နိုင်ငံခြားရေးဝန်ကြီးယော်နီဖ်လိုသပြန်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ဟာစနေနေ့မှာအသက်သိငယ်တဲ့ကလေးငယ်တွေပါဝင်လူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာဖြစ်ပြီးဒါဟာကိုယ့်ပြည်သူကိုကိုယ်ပြန်တက်နေတာမျိုးဖြစ်ပြီးဘာကမှမမြင်တော့ဘဲလူတပ်အကြမ်းဖက်မှုကိုကျူးလွန်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့တပ်ဖြတ်မှုတန်ကြာကိုအဆုံးသတ်ပြီးနိုင်ငံရေးကျန်းသာအလုံးကိုထွန်းချက်မရှိပြန်ပြီးလှုပ်ပေးဖို့လဲပြင်းထန်နိုင်ငံခြားရေးဝန်ကြီးကထပ်မံတောင်းဆိုလိုက်ပါတယ်။စနေနေ့ပြည့်ထင်းမှာလည်းတည်ဆုံးခဲ့တဲ့ဆန္ဒပြပြည်သူကတရားကြောရှိနေပြီဖြစ်ပြီးမြန်မာစစ်တပ်ဖေဖော်ဝါရီ1အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိအရသာပြည်သူ910ကျော်ဟာစစ်တပ်ရဲ့ရဲတွေဖြိုခွင်းမှုကြောင့်တည်ဆုံးခဲ့ရပြီဖြစ်ပါတယ်။